ပါကစ္စတန်အစိုးရအနေနဲ့ Islamic Security ကဟာဂရန်ဒီကွင်းရက်ကိုထိတိရောက်မနှိမ်နှင်းဘူးဆိုရင်အမေရိကန်ကပါကစ္စတန်ကိုပေးနေတဲ့စီရေးထောက်ပံ့စရိတ်တန်50ကိုမပေးဘဲဆိုင်းငံ့ထားဖို့ဆုံးဖြတ်ခဲ့ပါတယ်။ဒီလိုလှုပ်ရမ်းလှုပ်လိုက်တဲ့အတွက်ကြောင့်မလို့ပါကစ္စတန်ဘက်ကအဲ့ဒီကွင်းရက်ပေါ်ဘလောက်အတိုင်းအတာအထိအရေးယူဆောင်ရွက်မှုတွေလုပ်နိုင်ပါသလဲ။အမေရိကန်ရဲ့အကြမ်းဖက်မှုတိုက်ဖျက်ရေးစစ်ဆင်ရေးမှာပါကစ္စတန်မပါဘဲအောင်မြင်နိုင်ပါသလား။ဒီ VOA သတင်းတော့နာဇရနာကဖာရဲ့တုံ့တက်ချက်ကိုမဆုမျက်မှောင်ပြောပြမှာပါ
ပါကစ္စတန်အတွက်စီးရီးထောက်ပံ့စီဒေါ်လာ350ကိုအမေရိကန်ကဆိုင်းငံ့ထားဖို့ဆုံးဖြတ်ခဲ့ပြီးတဲ့နောက်ပါကစ္စတန်အစိုးရရဲ့အကြမ်းဖက်မှုစစ်ဆင်ရေးနဲ့အမေရိကန်ထောက်ပံ့မှုအပေါ်ပါကစ္စတန်စစ်တပ်မိခိုနီယားရဲ့အခြေအနေတွေကိုပါကစ္စတန်နိုင်ငံထဲမှာဆွေးနွေးစရာဖြစ်ခဲ့ပါတယ်အာဖဂန်နစ္စတန်နိုင်ငံကိုအမေရိကန်ကစစ်ဝင်တိုက်ခဲ့တဲ့2000ခုနှစ်ထဲကစလို့အာဖဂန်နစ္စတန်နဲ့ပါကစ္စတန်နယ်စပ်ကစစ်သွေးကြွအဖွဲ့တွေကိုနှိမ်နင်းပေးဖို့အတွက်ပါကစ္စတန်စစ်တပ်ကိုအမေရိကန်စစ်ရေးကူညီစရိတ်ပေးခဲ့တာဒေါ်လာဘီလီယံ30ရှိသွားပါပြီ။ဒါပေမဲ့အမေရိကန်ဘက်ကအကြမ်းဖက်အဖွဲ့အစည်းအဖြစ်သတ်မှတ်ထားတဲ့ဟာဂန်ဒီကွန်ရက်ကိုပါကစ္စတန်ကကင်တွင်နှိမ်နင်းခြင်းမရှိဘူးလို့အမေရိကန်တာဝန်ရှိသူတွေဘက်ကဟိုးအရေအချိန်တော်တော်ကြာကြာလေးကပြောနေခဲ့တာပါ။ပါကစ္စတန်ထောက်လန်းရေးနဲ့ဟာဂန်ဒီကွန်ရက်ဆက်နွယ်မှုရှိနေတယ်လို့လည်းတော်တော်များများကကြံကြားရှိပါတယ်။ဒီအဖွဲ့ကိုချေမုံအောင်အမေရိကန်ကငွေကြေးထောက်ပံ့မှုရလိုက်ပေမဲ့ထိရောက်မှာမဟုတ်ဘူးလို့လေးလာသူတချို့ကပြောကြပါတယ်။နယူးယောက်မြို့အခြေစိုက်သတင်းတောက်ဂျာဟန်ဂီယာဟာထက်ကသူ့ရဲ့အမြင်ကို VOA ကိုခုလိုပြောပါတယ်
။ဒါအစ်စ်ဆမ်းမဟုတ်ပါဘူး။ပါကစ္စတန်ရဲ့ဆောင်ရွက်ချက်ပေါ်မူတည်ပြီးတော့အထောက်ပံ့တဲ့နိုင်ငံတကာပူးပေါင်းတပ်ဖွဲ့တွေအတွက်ထောက်ပံ့ရေးရမုံငွေပေးတဲ့နည်းလမ်းကိုအမေရိကန်ဆိုရလုတ်ခဲ့တာနှစ်ပေါင်းတော်တော်ကြာပါပြီ။ဒီနည်းနဲ့အရင်ကမအောင်မြင်ခဲ့ဘူးဆိုရင်ဒီတစ်ခေါက်မှလည်းအောင်မြင်မယ်လို့မျှော်လင့်လို့မရပါဘူး။
ဝါရှင်တန်အခြေစိုက်အာဖဂန်နိုင်ငံရေးကျွမ်းကျင်သူဟာရှင်ဝါဒတရားကလည်းပါကစ္စတန်ဘက်ကဟာဂါဒီကွန်ရက်ကိုစိတ်ပါလက်ပါနှိမ်နင်းမှာမဟုတ်ဘူးလို့ဆိုပါတယ
်။စစ်ဆေးထောက်ပံ့မှုတွေကိုဖျက်လိုက်လို့ပါကစ္စတန်ဘက်ကဟာဂါဒီကွန်ရက်ပေါ်ထိရောက်ရောက်အရေးယူဆောင်ရွက်မှာမဟုတ်ပါဘူး။ဒီကိစ္စအတွက်ပါကစ္စတန်ဘက်ကရင်းနှီးထားတာလည်းနှစ်ပေါင်းမနည်းတော့ပါဘူး။ထရမ့်အစိုးရဘက်ကမောင်းတူမဲ့ drone ဂျင်တွေပို့သွင်းတိုက်ခိုက်တာ၊အိုဆမာဘင်လာဒင်ကိုဖမ်းခဲ့ရုံကလိုအထူးတပ်ဖွဲ့စစ်ဆင်ရေးလုပ်ငန်းတွေတစ်ဖက်ကပူတိုလုလာမှမျိုးကိုတော့ပါကစ္စတန်ဘက်ကစိုးရိမ်နေပါတယ
်။အမေရိကန်ဥဆောင်တဲ့အကြမ်းဖက်မှုတိုက်ဖျက်ရေးစစ်ပွဲတွေမှာပါကစ္စတန်ဘက်ကပေးဆပ်မှုတွေများတယ်လို့ပါကစ္စတန်ဘက်ကတော့ပြောနေပါတယ်။ဝေးလံတဲ့တိုင်းရင်းသားဒေသတွေမှာစစ်ဆင်ရေးတွေလုပ်ပြီးတော့အကြမ်းဖက်သမားတွေအခိုင်အမာခြေကုပ်ယူထားတဲ့နေရာတွေကိုခြေဖုံးနိုင်ခဲ့တယ်လို့ဆိုပါတယ်။ပါကစ္စတန်နိုင်ငံတည်ငြိမ်လုံခြုံရေးအတွက်ပါကစ္စတန်အစိုးရရဲ့အကူအညီလိုရဲဆိုတာကိုတော့အမေရိကန်စစ်တပ်အကြီးအကဲတွေကအလေးထားပြောနေစေဖြစ်ပါတယ်။အာဖဂန်နစ္စတန်မှာတိုက်နေတဲ့စစ်ပွဲမှာပါကစ္စတန်အကူအညီမပါရင်အမေရိကန်မနိုင်နိုင်ဘူးလို့အမေရိကန်ပူးတွဲတပ်ဖွဲ့များရဲ့ဦးစီးချုပ်ဗိုလ်ချုပ်ကြီးဂျိုးဆက်ဒန်ဖော့ဒ်ကဇူလိုင်လတုန်းကပဲပြောကြားခဲ့ပါတယ်။ပါကစ္စတန်မှာလောလောဆယ်အကြမ်းဖက်အဖွဲ့တွေနဲ့စစ်မျက်နှာပြင်တော်တော်များများဖွင့်ပြီးတိုက်ခိုက်နေပါတယ်။ပါကစ္စတန်တဲက IS စစ်သွေးကြွအဖွဲ့တွေကိုချေမှုန်းဖို့ခိုင်ဘာတူးဆိုတဲ့စစ်စင်ရေးကိုမကြားခင်ကပဲစခဲ့တာပါ။ဒါကြောင့်စီးရင်ထောက်ပံ့မှုတွေဖြတ်တာကိုတော့လိုလားမှာမဟုတ်ဘူးလို့ပက်ရှွာမြို့အခြေစိုက်နိုင်ငံရေးကြုံတက်သူဟာဂျင်ဟူစိန်ကပြောပါတယ
်ပါကစ္စတန်စစ်တပ်ကစစ်စင်ရေးတွေလုပ်နေချိန်မှာထောက်ပံ့မှုတွေချက်တော့ခံနေမှာမဟုတ်ပါဘူးထောက်ပံ့မှုတွေကိုခေါ်ဝေပေးတယ်ချက်တော့တယ်ဆိုတဲ့လုပ်ငန်းစဉ်တွေကရှုပ်ထွေးပါတယ်ပါကစ္စတန်အနာပိုင်တွေအနေနဲ့ထောက်ပံ့ရေးပိုင်ကြံစည်တာရှိလာနိုင်ပါတယ်အာဖဂန်နစ္စတန်မှာဂျမ်ပတ်မှုတွေပိုဖြစ်အောင်အားပေးလာနိုင်ပါတယ်တာလီဘန်တွေကိုအကြောင်းပြပြီးရုရှားတို့တရုတ်တို့ဘက်ကလှည့်ပြီးတော့အမျက်ထုတ်နိုင်ပါတယ်
အမေရိကန်နဲ့ပါကစ္စတန်ကြားနားလည်မှုပိုရအောင်ဆွေးနွေးကြဖို့လိုတယ်လို့တုံ့တက်သူတချို့ကလည်းအကြံပေးနေကြပါတယ်။တစ်ဖက်နဲ့တစ်ဖက်ယုံကြည်မှုနှဲပါနေတာကိုဖြေရှင်းဖို့လုပ်ရမယ်။အာဖဂန်နစ္စတန်နဲ့ဆက်ဆံရေးမှာလည်းပါကစ္စတန်ရဲ့သဘောထားကိုပြင်ဖို့လိုတယ်လို့ဒီရောက်ပြအခြေစိုက်သတင်းတောက်ဟာဂျက်ကပြောပါတယ်ရှင်
။မဆုမြတ်မွန်ပြောပြခဲ့တာပါ။